မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတာကိုပြင်းပြင်းထန်ထန်ရှုံချထားပြီးခွဲခြားဆက်ဆံမှုတွေဆုံးသတ်ဖို့နဲ့နိုင်ငံသားဖြစ်ခွင့်ပေးရေးတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဒီကနေ့ကြာတာပတင်းနေ့မှာနောက်ဆုံးအဆင့်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။မြန်မာရေးအကဲခတ်တွေကတော့မြန်မာဘက်ကရှုံးနိမ့်နိုင်တယ်လို့သုံးသပ်နေကြတာပါ။နိုဝင်ဘာလ23ရက်နေ့ကဒီဆုံးဖြတ်ချက်မူကြမ်းကိုအကျိုးမဲခွဲဆုံးဖြတ်မှုမှာတော့ထောက်ခံမဲ131မဲ၊ကန့်ကွက်မဲ3မဲကြားနေမဲ65မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ
် In favor 111 against 3 abstention 65 The draft resolution is thereby adopted
အကျိုးမဲခွဲဆုံးဖြတ်မှုမှာတရုတ်နိုင်ငံကထူးထူးခြားခြားထောက်ခံမဲပေးခဲ့တာကိုတွေ့ရပြီးတော့ဂျပန်အမေရိကန်ဩစတြေးလျနဲ့ကနေဒါအပါအဝင်ဥရောပနိုင်ငံတော်တော်များများကကြားနေမဲပေးခဲ့ကြတာဖြစ်ပါတယ်အဲ့ဒီတတိယကော်မတီစည်းဝေးမှာလူခွင့်ရေးဆိုင်ရာကိစ္စရပ်တွေအပြင်သေတံပေးမှုပယ်ဖြတ်တဲ့အဆိုပြုချက်မူကြမ်းနဲ့ကျေးဇူးစစ်သားအသုံးပြုမှုအဆိုပြုချက်မူကြမ်းတွေလည်းမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။မြန်မာကိုယ်စားလှယ်တန်မှုကြီးဦးရဲမင်းသိန်းကတော့ဒီသုံးချက်စလုံးကိုကန့်ကွက်တဲ့အကြောင်းအဲ့ဒီစည်းဝေးမှာပြောကြားခဲ့ပါတယ
်။မြန်မာ categorically rejected all three of these one-sided and biased resolutions on Myanmar.
မြန်မာနိုင်ငံအပေါ်အဆိုပြုချက်တွေမှာပယ်လိုက်ပြီးတစ်ဖက်သက်တင်ပြချက်တွေပါဝင်နေတဲ့အတွက်သုံးချက်စလုံးကိုကန့်ကွက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ကန့်ကွက်မဲ့ပေးခဲ့တာဖြစ်ပါတယ်။အမှတ်56အဆိုပြုချက်မူကြမ်းကိုမြန်မာနိုင်ငံဘက်ကကန့်ကွက်တဲ့အကြောင်းအစည်းအဝေးမှာမှတ်တမ်းတင်လိုပါတယ်
။ဒါ့အပြင်ကုလသမဂ္ဂလူခွင့်ရေးကောင်စီဟာတချို့နိုင်ငံတွေရဲ့ကြိုးကင်ချဲ့လဲတာကိုခံနေရတယ်လို့လည်းတန်မှုကြီးဦးရဲမင်းသိန်းကပြောခဲ့ပါတယ
်။ Human Rights Council has largely been manipulated by some countries as an instrument of their political agenda.The three resolutions on Myanmar contained in the
မြန်မာနိုင်ငံနဲ့ပတ်သက်ပြီးအဆိုပြုချက်မူကြမ်းထည့်သွင်းထားတဲ့အချက်၃ချက်မှာနိုင်ငံရေးယူရချက်တွေပါဝင်နေပြီးတမာတမတ်ကြမှုနဲ့တရားမျှတမှုလည်းမရှိပါဘူးမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ရာရောက်တယ်လို့အဆိုပြုချက်မူကြမ်းတိုင်းမှာအဖွဲ့ဝင်နိုင်ငံအားလုံးရဲ့ထောက်ခံမှုကိုလည်းမတွေ့ခဲ့ရပါဘူး
အာရှလူခွင့်ရေးကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရှေ့နေဦးမင်းလွင်ဦးကတော့ကုလသမဂ္ဂရဲ့အဆိုပြုချက်တိုင်းမှာအရေးယူဆောင်ရွက်ချက်မပါတဲ့အတွက်ထိရောက်မှုတော့မရှိနိုင်ဘူးလို့သုံးသပ်ပါတယ
်။ UN resolution နဲ့ဆုံးဖြတ်တိုင်းမှာပြည်အောင်အားရှိတယ်မရှိဘူးဆိုတာဒီကတ်ကြပါတယ်။အဲ့တော့ကျွန်တော်တို့ဒီ78နောက်ပိုင်းဒီမှာကျောင်းသားကိစ္စရဲ့ဒီဖြစ်တဲ့အခါမှာနော်နောက်ပြီးတော့တခါတိုင်းရင်းသားဒေသတွေမှာအဲ့ဒီကျောင်းကော78နောက်ပိုင်းဒီမှာတိတက်ကကျူးလွန်နေတိုးစီဒီပေါ်မှာ resolution เนี่ยတော့ฉ่าล่ะเว้ย UN อ่ะဒါပေမဲ့ซีนောင်อาไม่ရှိတဲ့အခါကျတော့ทีๆยอกๆอี้อยู่ส่งให้လို့ไม่ရတာတွေကျွန်တော်တွေ့ရတယ် binding resolution မဟုတ်တဲ့အခါကျတော့ဥပဒေကဖြည့်အောင်မှုမရှိဘူးအဲ့တော့ကျွန်တော်တို့ကဒီဆုံးဖြတ်ချက်ကိုတွေ့ရင်လားဆိုတော့ကျွန်တော်မြန်မာနိုင်ငံအတွက်ฉ่าတဲ့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်စိတ်တော့မကောင်းဘူးပေါ့ဗျာဒါပေမဲ့တွေ့ရင်မှုတော့မရှိဘူး
အခုဆုံးဖြတ်ချက်မူကြမ်းကိုနိုင်ငံပေါင်း58နိုင်ငံပါဝင်တဲ့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပါတယ်ရှင်